This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်းဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ18ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စီရီသတင်းကောက်နှုတ်ချက်ကိုရန်တိုင်းမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
် Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်စပြီး2025ခုနှစ်ဇန်နဝါရီလ18ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့မြောက်ရီမြို့ကိုထိုးစစ်ဆင်နေတဲ့အောင်စရာစစ်ကြောင်းရှီဒန်စကန်တို့ကိုသိမ်းပိုက်လက်နက်ခဲရဲ့အများပြားရရှိဆိုတဲ့စီရီသတင်းပဲဖြစ်ပါလေ။ဇန်နဝါရီလ12ရက်နေ့မှာကော့ဂရိတ်မြို့နယ်ဒေါနာတောင်ကြီးကိုရောက်ရှိနေတဲ့အကြမ်းဖက်စစ်ကောင်စီရဲ့အောင်စရာစစ်ဆင်ရေးရှီဒန်စကန်တို့ကိုဒေါ်လိုင်းပူပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရမှာလက်နက်ခဲရဲ့အများများသိမ်းဆည်းရရှိခဲ့ကြောင်းကျသက်နဲ့စစ်ကြောင်းကသတင်းထုတ်ပြန်ပါလေ။ထိတွေ့တိုက်ပွဲနေ့စဉ်ဖြစ်ပွားနေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိကထိခိုက်သေးဆုံးမှုမသိရသေးဘူးလို့သိရပါပါလေ။အဲ့ဒီတိုက်ခိုက်သိမ်းပိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်ဗျူဟာ32ပူးပေါင်းစစ်ကြောင်းများဖြစ်တဲ့ကျသက်နယ်စစ်ကြောင်း၊ကော့ပိုရယ်စစ်ကြောင်း၊ဖီနွန်စစ်ကြောင်းတို့ကပူးပေါင်းကာတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါရေးမော်လမြိုင်အမှတ်၈ကာလမှာရေးဘလူးတပ်ဖွဲ့ကလုံခြုံရေးစစ်ဆေးစဉ်မိသက်ဦးစီးဌာနမှတက်ချက်ကြီးတူကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဇန်နဝါရီလ16ရက်နေ့မနက်9:40မိနစ်ချိန်မှာရေးမြို့နယ်ခမရ986တပ်343တန်း989တန်းအနည်းရှိရေးမော်လမြိုင်အမှတ်၈ကားလမ်းမကြီးမှာရေးဘလူးတန်ရင်ကလုံခြုံရေးအရစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ရမှာတက်ချက်ကြီးအဆင့်ရှိတဲ့မိသက်တပ်ဖွဲ့ဝင်တူကိုဖမ်းဆီးရမိခဲ့ကြောင်းရေးဘလူးဖွဲ့ထံမှသိရပါဗါးအဲ့ဒီနေ့ရက်ညနေ4:00ဝန်းကျင်ကစပြီးအပ်လိုင်းကြီးရွာစွန်ပရောက်ကြီးရွာတောင်စုံကြီးရွာစွန်နဒါကြီးရွာကွန်တူးကြီးရွာအစင်းလန်းတွေကိုစစ်ကောင်စီကပိတ်လိုက်တယ်လို့သိရပါဗါး KNL ဦးဆောင်တဲ့တုံလိုင်းတပ်တွေကရေးမြို့ကလွှဲပြီးရေးမြို့နယ်တစ်ခုလုံးမှာအမည်ဆုံးမထားပြီးစစ်တပ်ကရေးမြို့ပေါ်မှာလုံခြုံရေးအထူးတိုးမြင့်ထားတယ်လို့သိရပါပါခင်ဗျာအခုဆက်လက်ပြီးမီးလင်းမြို့နယ်တကေးလောင်းကျေးရွာစာတင်ကျောင်းအားလက်လုပ်အသေးကန် drone suicide drone နဲ့ပြင်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဇန်နဝါရီလ16ရက်နေ့ညနေ9:00ဝန်းကျင်မှာမီးလင်းမြို့နယ်တကေးလောင်းကျေးရွာစာတင်ကျောင်းအားလက်လုပ်အသေးကန် droneSuicide drone နှစ်စင်းနဲ့စစ်ကောင်စီမှပြစ်မှတ်ထားတိုက်ခိုက်ခဲ့ရာ drone တစ်စင်းဟာစာသင်ကျောင်းဆောင်ခေါမိုးအားထိမှန်ခဲ့ပြီးအခြားတစ်စင်းဟာစာသင်ကျောင်းနဲ့မနီမွေးမှာကြားရောက်ပေါက်ခွဲခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါလေ။အဲ့ဒီပြစ်ခတ်မှုကြောင့်စာသင်ကျောင်းဆောင်ခေါမိုးနဲ့မျက်နှာချက်တွေပျက်စီးခဲ့ပြီးတကေးလောင်းကျေးရွာနဲ့အနီးပတ်ဝန်းကျင်ရွာများကပြည်သူများကြောက်ရွံ့ထိတ်လန့်နေကြတဲ့အပြင်စာသင်ကျောင်းများကိုလည်းလက်ရှိအခြေအနေအရခေတ္တပိတ်ထားခဲ့ရတယ်လို့ဖော်ပြထားပါလေ။အထက်ပါအသေးကန် drone suicide drone နှစ်စင်းဟာကျေးရွာစာသင်ကျောင်းနဲ့လူနေထိုင်ရာရဲရွာတွေကိုရည်ရွယ်ချက်ရှိရှိပိတ်ခတ်ခဲ့ခြင်းဖြစ်ကြောင်းသိရပါပါတယ်ခင်ဗျာ။ခုတစ်ခါတင်ဆက်ပေးမယ့်စီရီသတင်းကတော့ကြိုက်ထုံမြို့နယ်အတွင်းအမှတ်313အမြောက်တပ်မှလက်နက်ကြီးများပိတ်ခတ်မှုကြောင့်လမ်းမိတိုင်များထိခိုက်ပြီးနွားတကောင်ထိခိုက်ခဲ့ရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကြိုက်ထုံမြို့နယ်အတွင်းအာရသိန်းချမ်းပတ်စစ်ကောင်စီအမှတ်330အမြောက်တပ်မှည8:45မိနစ်ချိန်မှာ87မမလက်နက်ကြီးနှလုံးပစ်ခတ်မှုကြောင့်အခိုင်ကျေးရွာရှိဘက်ချမ်းမှာကြားရောက်ပေါက်ကွဲခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါတယ်။အဆိုပါလက်နက်ကြီးတွေပစ်ခတ်မှုကြောင့်အခိုင်ကျေးရွာနေဦးအောင်ွေချန်နယ်ကိုလက်နက်ကြီးတလုံး၊ကိုဝင်းမောင်ချန်နယ်ကိုလက်နက်ကြီးတလုံးကြားရောက်ပေါက်ကွဲခဲ့ပြီးလမ်းမီတိုင်များနဲ့နွားတကောင်လည်းအနည်းငယ်ထိခိုက်ခဲ့ရတယ်လို့သိရပါပါတယ်ခင်ဗျာ။ အခုတခါမော်လူမျိုးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်နဲ့ပုံကျင်မှုအမျိုးသမီးတူအပါအဝင်ပြည်သူ၃ဦးသေဆုံးဆိုတဲ့စစ်ရေးသတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဇန်နဝါရီလ16ရက်နေ့ည7:45မိနစ်ချိန်မှာစကိုင်းတိုင်းမော်လူမျိုးကိုစစ်တပ်ကတိုက်လေရင်နဲ့ပေါင်900ဘုံများပါဝင်ဘုံလေးလုံးကျဲချမှုကြောင့်ဇီးတဲ့အမျိုးသမီးတူဦးနဲ့ခီးသွားပြည်သူ၂ဦးထိခိုက်သေဆုံးပြီးမော်လူမျိုးဌာနဆိုင်ရာရုံးတစ်ခုပြည်သူနေအများပြပျက်စီးကမော်တော်ယာဉ်များလည်းပျက်စီးခဲ့ရကြောင်းစစ်ရေးသတင်းများအရသိရပါတယ်။မော်လူမျိုးအဝင်းရှိဒေသခံပြည်သူကာကွယ်ရေးဖွဲ့ရဲ့စစ်ဆေးဂိတ်နဲ့အနီးဝန်းကျင်နေရာများကိုစစ်ကောင်စီတပ်ကလေကြောင်းမှဘုံလေးလုံးကျဲချတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။မြို့ဝင်စစ်ဆေးဂိတ်အားအနီးတစ်ဝိုက်ရှိမင်းတီတီမင်းသစ္စာမင်းတုကရက်ွက်တို့မှဘုံချရောက်ပေါက်ကွဲခဲ့ပြီးကလေးငယ်တို့အပါအဝင်ဒေသခံတွေခီးသွားပြည်သူစုစုပေါင်း9ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါတယ်။မော်လူမျိုးကို KIA ဥဆောင်တဲ့တော်လိုင်းတပ်တွေက2023ခုနှစ်ဒီဇင်ဘာလ17ရက်နေ့မှာတိမ့်ပိုက်ခဲ့ပါလေခင်ဗျာအခုဆက်လက်ပြီးအာနာသိန်းတဲ့နေ့မှာ2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ထိစစ်ကောင်စီမှ 14,093 ဦးသေဆုံးပြီးဌာနချုပ်စခန်းပေါင်း 183 ခုနဲ့နေဆက်ကုန်သွယ်စခန်း 58 ရာခိုင်နှုန်းတိမ့်ပိုက်နိုင်ကစစ်ကောင်စီတပ်ဖွဲ့မှ 14,960 ဦးပြည်သူရင်ဝင်ခိုးလုံးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အာနာသိန်းတဲ့နေ့မှာ2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ထိစစ်ကောင်စီရဲ့တရားဝင်ဖွင့်လှစ်ကူတန်ရောင်းဝယ်နေတဲ့နေဆက်ကုန်သွယ်စခန်းများနဲ့ယာရောင်းနေဆက်ကုန်သွယ်စခန်းများကိုစစ်ကောင်စီမှ 42 ရာခိုင်နှုန်းသာထိန်းချုပ်နိုင်ပြီးဒေါ်လာအင်အားစုတွေက 58 ရာခိုင်နှုန်းအထိထိန်းချုပ်ထားကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အရာရှိကြီးများအရာရှိများ135ဦးသေဆုံးပြီး128ဦးဒဏ်ရာရရှိကစုစုပေါင်း442ဦးရှိတယ်လို့ဖော်ပြထားတယ်လို့အဲ့ဒီထဲကဗိုလ်ချုပ်ဗိုလ်မှူးချုပ်နဲ့ဗိုလ်မှူးကြီးအဆင့်53ဦးသေဆုံးဒဏ်ရာရ၃ဘန်းအဖြစ်ဖမ်းဆီးထားတယ်လို့သိရပါတယ်။စစ်သားရဲနဲ့နေကြဆောင်တပ်ဖွဲ့ဝင် 14,093 ဦးသေဆုံးပြီး 9,363 ဦးဒဏ်ရာရကစုစုပေါင်း 21,456 ဦးရှိတယ်လို့ဖော်ပြထားတယ်လို့အစိုးရကြီးအတွက်ဟာတမအင်အား10ခုနဲ့ညီမျှတဲ့အင်အားပြောင်းနေမှုဖြစ်တယ်လို့သိရပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ရန်သူစခန်းပေါင်း842ခုကိုသိမ်းပိုင်နိုင်ခဲ့ပြီးအဲ့ဒီရေအတွက်ထဲမှာစခိုင်းတိုင်းမကွေတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့တနင်္သာရီတိုင်းတို့မှာပြည်သူ့ကာကွယ်ရေးတပ်မတော် PDF ပြည်သူ့ကာကွယ်ရေးဖွဲ့ပကဖနဲ့ဒေသကာကွယ်ရေးတပ်များမှစခန်းပေါင်း162ခုကိုသိမ်းပိုက်ထားတယ်လို့ဖော်ပြထားပါတယ်။တိုင်းစစ်ဌာနချုပ်2ခု၊လေတပ်စွဲ2ခု၊ဒဂါစဌာနချုပ်1ခု၊တပ်ခရဲနောက်တန်းစခန်း86ခု၊စကခဌာနချုပ်5ခု၊လက်ရုံးနောက်တန်းစခန်း54ခု၊စစ်ဗျူဟာခြေကြားစခန်း6ခု၊နေကြားဆောင်စခန်း18ခု၊စုစုပေါင်းအခြေစိုက်ဌာနချုပ်စခန်းပေါင်း183ခုကိုစစ်ကောင်စီကဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။တပ်မစကဆစုစုပေါင်းတပ်ရင်း282ရင်းမှာအနည်းဆုံးတပ်ရင်း101ရင်းခန့်ဖွဲ့စည်းပုံပြတ်နေပြီဖြစ်ပြီး142ရင်းဟာအင်အားချိနေလျက်ရှိတယ်လို့ဖော်ပြထားပါတယ်။ပြည်သူ့ရင်ဝင်ခလုံးလာသူများမှာစစ်တပ်မှ3882ဦး၊ရဲတပ်ဖွဲ့မှ1888ဦး၊စုစုပေါင်း14960ဦးအလင်းဝင်လာခဲ့ပြီးလက်နက်နဲ့အလင်းဝင်ရောက်လာသူ210ဦးထက်မှလက်နက်မျိုးစုံ228ခု၊ခဲယမ်းကြီးမျိုးစုံ3,900ခုရရှိခဲ့ကြောင်းထုတ်ပြန်ထားပါလိမ့်ခင်ဗျာ ခုတစ်ခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့မုံရွာခရိုင်တရင်ကအောင်ဆန်းဖို့စ်ကအပတ်စဉ်6တင်းတန်းသားသစ်ခေါ်ယူတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မုံရွာခရိုင်တရင်ကအောင်ဆန်းဖို့စ်ကအပတ်စဉ်6တင်းတန်းသားသစ်ခေါ်ယူနေကြောင်းဇန်နဝါရီလ18ရက်မှာမုံရွာခရိုင်တရင်ကအောင်ဆန်းဖို့စ်ကအသိပေးကြေညာပါတယ်မုံရွာခရိုင်တရင်ကအောင်ဆန်းဖို့စ်နဲ့အတူတော်လန်တိုက်ပွဲဝင်လို့တဲ့အနေနဲ့မှတော်လန်လူငယ်များကိုအခြေခံစစ်ပညာသင်တန်းအပတ်စဉ်6မှာလာရောက်ပူပေါင်းကြဖို့ဖိတ်ခေါ်အပ်ပါတယ်လို့ဆိုပါတယ်အရေးချင်းသတ်မှတ်ချက်များအနေနဲ့ကျန်းမာရေးကောင်းမွန်ပြီးအသက်18နှစ်မှ45နှစ်ကြားရှိသူပြီးသူကာဝေးတက်မတော်မှာတက်မတော်သားကောင်းတယောက်အဖြစ်နေထိုင်ကြိုးစားလိုစိတ်ပြင်းပြသူအထက်အဆင့်ဆင့်မှပေးရတဲ့တောင်းများအားနေရာဒေသမရွေးကြေပြွန်စွာထမ်းဆောင်နိုင်သူဖြစ်ရမယ်လို့ဆိုထားပါတယ်အထက်ပါအရေးချင်းသတ်မှတ်ချက်များနဲ့ကန့်ညီတဲ့မြေသူမဆိုတက်ဖွဲ့ Facebook Page Messenger မှာ၎င်း09952902562၎င်းဆက်သွယ်စုံစမ်းရှောက်ထားနိုင်ပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Castle Rue ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုຫນွေဦးမောမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာ2025ခုနှစ်ဇန်နဝါရီလ18ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမောမှအန်ယူဂျီအစိုးရဟာဝေးရအွန်လိုင်းအစိုးရမဟုတ်ဘဲမြေပြင်အစိုးရဖြစ်နေပြီလို့ ကာကွယ်ဝင်ကြီးတုံ့ပြန်ပြောဆိုတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။ NGO အစိုးရဟာဝေရောက် online အစိုးရမဟုတ်ဘဲမြေပြင်အစိုးရဖြစ်နေပြီလို့ကာကွယ်ဝင်ကြီးဦးရင်မွန်ကဇန်နဝါရီလအတွင်းဝါရင့်သတင်းသမားဦးခင်မောင်စိုးနဲ့မေးမြန်းခန်းမှာပြောဆိုပါရယ်။ NGO ကို Excel Government လို့ရေးကြပြောကြတာတွေကျွန်တော်လည်းသတိထားမိပါရယ်။တကယ်ဆိုရင် NGO ဟာဝေရောက်အစိုးရ online အစိုးရမဟုတ်ပါဘူး။မြေပြင်အစိုးရဖြစ်နေပြီလို့ကျွန်တော်တို့ပြောနိုင်ပါရယ်။ NGO မှာတာဝန်အကြီးဆုံးဖြစ်တဲ့သမရာကြီးနဲ့ဝန်ကြီးချုပ်ကိုရိုင်းဟာနိုင်ငံအတွင်းမှာရှိနေတာဖြစ်ပါရယ်။မြေပြင်မှာရှိကိုရှိရမယ့်ဝန်ကြီးဌာနများဝန်ကြီးများဆိုရင်လည်းမြေပြင်မှာပဲရှိနေတာဖြစ်ပါတယ်လို့ဝန်ကြီးကပြောပါတယ်။လက်ရှိမှာကာကွယ်ဝန်ကြီးကိုရိုင်းတော်လိုင်းနယ်မြေအတွင်းမှာရှိနေပြီးလူမြောက်နယ်မြေများမှာ NGO အစိုးရရုံးဆိုင်သူကအလုပ်လုပ်ဖို့ပြင်ဆင်နေပြီလို့ကာကွယ်ဝန်ကြီးကထလောင်းတီးပြပြောကြားခဲ့ပါတယ်ရှင်။တနက်ကိုင်းတဲ့သူကလက်နက်မဲ့ပြည်သူတယောက်ထပ်ပို့ပြီးစိတ်ရှည်တိခံရမယ်လို့ဒုဝန်ကြီးခွန်စောကူပြောကြားတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။တနက်ကိုင်းတဲ့သူကလက်နက်မဲ့ပြည်သူတယောက်ထပ်ပို့ပြီးစိတ်ရှည်တိခံရမယ်လို့ဒုဝန်ကြီးခွန်စောကူကပြောကြားလိုက်ပါတယ်။တနက်ကိုင်းတဲ့သူကလက်နက်မဲ့ပြည်သူတယောက်ထပ်ပို့ပြီးစိတ်ရှည်တိခံရမယ်။မင်းတို့ကိုင်းတဲ့တနက်ကပြည်သူကိုထုနှက်ဖို့မဟုတ်ဘူးလို့ပြောပါတယ်။လက်ရှိမှာ NGO ကာကွယ်ဝန်ကြီးဌာနမှပြည်သူရဲဘော်များလိုက်နာရမည့်ကျင့်ဝတ်တဲ့အစီအကံတွေကိုထုတ်ပြန်ထားပြီးတိုင်းရင်းများတွင်လည်းလူခွင့်ရေးသင်တန်းများပေးအပ်လျက်ရှိပါတယ်ရှင်။ခြေကပညာပြည်မြောက်ကျောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်သစ်ဒွါရတ္တမရန်ကို2025ခုနှစ်ဇွန်လအတွင်းကျင်းပမည်ဖြစ်ကြောင်း NGO ပညာဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။2025ခုနှစ်ခြေကပညာပြည်မြောက်ကျောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်သစ်ဒွါရတ္တမရန်ကို2025ခုနှစ်ဇွန်လအတွင်းကျင်းပမည်ဖြစ်ကြောင်းဇန်နဝါရီ18ရက်နေ့ကြေညာချက်အမှတ်ညမြင့်ဆောင်2025ဖြင့်မြို့သားညီညွတ်အစိုးရပညာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာပါတယ်။ယခုပြုလုပ်မည့်စနစ်သစ်ဒွါရတ္တမရန်ဆောင်ပေးပွဲကိုဝေရောက်ဖြေဆိုရန်2025ခုနှစ်ဒီဇင်ဘာလ30ရက်နေ့တွင်အသက်18နှစ်ပြည့်ပြီးသူနှင့်ခြေကပညာဒွါရတ္တမရန်စနစ်သစ်ကိုတင်ယူလေ့လာဖို့ဖြေရမည်ဖြစ်ပြီးဖြေဆိုမည့်သူများအနေဖြင့် online offline နှစ်မျိုးစလုံးဖြင့်ဖြေဆိုနိုင်တယ်လို့ဖော်ပြထားပါတယ်။ယခုဆောင်ပေးပွဲကိုအလွတ်ကျပ်မှန်မှုကိုအားပေးသည့်မိဂုံများအစားခွဲချင်းစိတ်ဖြာသုံးသက်၍အသုံးချနိုင်မှုနဲ့လက်တွေ့ဘဝနဲ့ဆက်စပ်ပြီးပြဿနာများကိုတီထွင်ဖန်တီးဖြေရှင်းနိုင်မှုတို့ကိုစစ်ဆေးအကဲဖြတ်သွားမှာဖြစ်ပြီးဖြေဆိုမိသူများအနေနဲ့ NGO ဆိုရာပညာရေးဝန်ကြီးဌာနကထုတ်ထားတဲ့စနစ်သစ်ဒွါရတ္တမရန်သင်ခန်းစာတွေကိုကောင်းစွာလေ့လာထားတဲ့ကြောင်းတိုက်တွန်းထားပါတယ်ရှင်။တောင်ပြည်တစ်ခုလုံးဗုဒ္ဓသာသနာတော်ကြီးတိုးတက်ပြန့်ပွားစေရန်တောင်သင်္ကာတော်များနဲ့ PSLF TNLA ထိပ်ပိုင်းကောင်းဆောင်များမှဘ ਹੁ သင်္ကာရောအစီဝေးပြုလုပ်တဲ့တရင်ကိုလည်းတင်ပြပေးကြပါမယ်။ဇန်နဝါရီလ16ရက်တွင်တအောင်းပြည်တမဟာငါးနယ်မြေကွက်ခိုင်မြို့နယ်တွင်တအောင်းသင်္ကာရောများနဲ့ PSLF TNLA ရဲ့ခေါင်းဆောင်များမှဘ ਹੁ သင်္ကာရောအစီဝေးကိုကျင်းပပြုလုပ်ခဲ့ကြောင်း TNLA မှတရင်ထုတ်ပြန်ပါတယ်။အစီဝေးကိုနနက်9နာရီမှ12နာရီအထိကွက်ခိုင်မြို့နယ်ဟိုကျန့်ချေရွာရွှေကပားရေးကျောင်းတိုက်တွင်တောင်းတန်ကားတော်ဖွဲ့မှဥဆောင်ကျင်းပပြုလုပ်ခဲ့တယ်လို့ဖော်ပြပါတယ်။ဗိုလ်ချုပ်တာဖုံကျော်မှသာသနာတော်များတိုးတက်စေရန်တဖက်တလန်းဖြင့်ကူညီသွားမည်ဖြစ်ကြောင်းနဲ့တောင်းပြည်တစ်ခုလုံးဗုဒ္ဓသာသနာတော်ကြီးတိုးတက်ပြန်ပွားစေရန်တောင်းတန်ကားတော်ဖွဲ့မှပုံမိုလှုပ်ဆောင်ရန်အလိုအကြောင်းဆွေးနွေးလျှောက်တင်ခဲ့တယ်လို့သိရပါတယ်။ဒိုစီဝေတွင်တနစ်တာကာလတွင်ဆောင်ရွက်ခဲ့သောမျိုးဘာသာသာသနာပြုလုပ်ငန်းများတင်ပြခြင်းရှင်းလုပ်ငန်းစီများတင်ပြဆွေးနွေးခဲ့ခြင်းများပြုလုပ်ခဲ့ပြီးယခုနှစ်တွင်လည်းဩဝါဒစရိယဆရာတော်များကပိဋကတ်၃ပုံတရားတော်များကိုတောင်းဘာသာဖြင့်ပြန်ဆိုရေးသားရန်တည်ပြုခဲ့ကြပါသည်။ရှင်းလုပ်ငန်းစီများမှာသာသနာရေးဆိုင်ရာပညာရေးပြုရင်ပြောင်းလဲရေးနှင့်ဗုဒ္ဓတက္ကသိုလ်ဖွင့်လှစ်နိုင်ရေးတောင်းတက္ကသိုလ်များခင်မီသောပညာရေးဖြင့်သာသနာပြုစွမ်းရည်တိုးတက်မြင့်မားလာစေရေးနှင့်တောင်းတန်ဃာတော်များလူမျိုးဘာသာသာသနာကိုမြင့်တင်နိုင်ရေးတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။စီဝေးကိုမြို့နယ်ပေါင်းစုံမှာတန်ဃာတော်65ပါးနဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNLA ၏ထိပ်ပိုင်းကောင်းဆောင်များဖြစ်ကြတဲ့ဗိုလ်ချုပ်တာဖုံကျော်ထွေထွေတွင်းရင်မှုနှင့်ဗိုလ်ချုပ်ကြီးတာပေါင်လဌာနဆိုင်ရာများသာသနာရေးဌာနများမှစုစုပေါင်းလူဦးရေ20ဦးတက်ရောက်ခဲ့ကြကြောင်းထုတ်ပြန်ထားပါတယ်ရှင်။တရားရီအကျဉ်းအောင်နဲ့ဖမ်းဆီးအကျဉ်းချခံထားရသည့်နိုင်ငံအကျဉ်းသားကိုသူရအောင်ကြားဆုံးရတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။2025ခုနှစ်ဇန်နဝါရီလ5ရက်နေ့ပဲခူးတိုင်းတရားရီအကျဉ်းအောင်ရှိမြို့သားဆောင်အဆောင်လေးတွင်လက်နက်ပုံမှ23ကာစီဖြင့်စစ်ခုံရုံမှထောင်နဲ့3နှစ်အပြစ်ဒဏ်ချမှတ်ခံထားရတဲ့သက်32နှစ်အရွယ်နိုင်ငံအကျဉ်းသားကိုသူရအောင်ခေါ်ကိုကလာကြီးဟာရုတ်တရက်နှလုံးဖောက်ခြင်းယောဂကြောင့်ကြာဆုံးခဲ့ရတယ်လို့ကျင်းနောင်တာဝန်ရှိသူများထံမှသိရှိရကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNN မှသတင်းထုတ်ပြန်ပါတယ်။ကုသရအောင်ဟာ2024ခုနှစ်ဇွန်လ23ရက်တွင်မြောက်ကလာပနေရင်းရဲတပ်ဖွဲ့ဝင်များမှဖမ်းဆီးခဲ့ပြီးဖမ်းဆီးချိန်တွင်ကုသရအောင်ဟာနှလုံးနှင့်ပတ်သက်ပြီးယောဂမရှိဘဲကျန်းမာသန်းစွမ်းသူတစ်ဦးဖြစ်ကြောင်းသိရကယခုကဲ့သို့ရုတ်တရက်နှလုံးဖောက်ခြင်းကြောင့်သေဆုံးရသည်ဟုသည့်ကျင်းနောင်အနာပိုင်များရဲ့ပြောဆိုချက်အားမှန်ကန်မှုရှိမရှိကိုမှစစ်ဆေးရလိုအပ်လျက်ရှိကြောင်း PPNN အဖွဲ့အစည်းအနေနဲ့အသိပေးထုတ်ပြန်ထားပါတယ်ရှင်။စစ်ကောင်စီလက်ထက်မှကြောက်နေမော်ရွာအပုံးကျဲတိုက်ခတ်မှုကြောင့်အခက်အခဲများစွာကြုံတွေ့နေရသောပြည်သူများအားစာနယ်ခါထောက်ပံ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။အရခပြည်ရံပြဲမြို့နယ်ကြောက်နေမော်ကျဲရွာအား၎ 2025ခုနှစ်ဇန်နဝါရီလ10ရက်နေ့တွင်စစ်ကောင်စီလက်ထက်မှဂျက်ဖိုက်တာဖြင့်ဗုံးကျဲတိုက်ခတ်မှုကြောင့်နေအိမ်နှင့်ပစ္စည်းဥစားများမီးလောင်ဆုံးရှုံးရပြီးခက်ခဲများကြားရောက်နေသောပြည်သူများအား ULAAA မှရေးပေါ်ရိတ်ခါဆန်တပတ်စာကိုအိမ်နောက်စု389စုကြား932ဦးမှ950ဦးစုစုပေါင်း1682ဦးတို့အား2025ခုနှစ်ဇန်နဝါရီလ14ရက်နေ့တွင်ရေးပေါ်ကူညီထောက်ပံ့မှုတစ်ရပ်ပြုလုပ်ခဲ့ကြောင်း HGCO မှသတင်းထုတ်ပြန်ပါသည်။ဒါအပြင်ဒဏ်ရာရလူနာတွေကိုစေကူတာပေးခြင်းများပါဝင်အခြားလိုအပ်ချက်များစွာတို့ကိုလည်းစူးစမ်းဖြေရှင်းပေးလျက်ရှိတယ်လို့ဖော်ပြထားပါသည်။ဆိုဗန်တိုက်ခိုက်မှုကြောင့်မွတ်စလင်ပြည်သူအများစုနေထိုင်ရာတောင်ပိုင်းရပ်ကွက်အပဝဲမြောက်ပိုင်းရပ်ကွက်နဲ့လယ်ပိုင်းရပ်ကွက်တို့မှပြည်သူ28ဦးသေဆုံးပြီး12ဦးဒဏ်ရာအပြင်းထန်ရရှိခဲ့တဲ့အပြင်ရုပ်လောင်းမင်းရှာမတွေ့သောပြည်သူ11ဦးထိရှိခဲ့ပြီးလူနေအိမ်စုစုပေါင်း398ဆောင်ကမှလည်းမီးလောင်ပျက်စီးခဲ့ရတယ်လို့သိရပါတယ်။၎င်းပြည်သူများအားအကူအညီများဆက်လက်ဆောင်ရွက်ပေးနိုင်ရေးအတွက်လည်းလူမှုကဲဆဲကူညီရေးဖွဲ့များနဲ့ချိတ်ဆက်ဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ရှင်။လေကြောင်းလက်နက်ကြီးမိုင်းဘေးအနေနဲ့ကာကွယ်ရေးအသိပညာပေးသင်တန်းကိုမင်းကြီးမြို့နယ်တရှိကျေးရွာတစ်ခုတွင်ကျင်းပခဲ့ရာသင်တန်းသားတရာဦးတက်ရောက်ခဲ့တဲ့တဲ့ရင်းကိုဆက်လက်တင်ပြပေးပါောင်းမယ်။လေကြောင်းလက်နက်ကြီးမိုင်းဘေးအနေနဲ့ကာကွယ်ရေးအသိပညာပေးသင်တန်းကိုမင်းကြီးမြို့နယ်တရှိကျေးရွာတစ်ခုမှာကျင်းပခဲ့ရာသင်တန်းသားတရာဦးတက်ရောက်ခဲ့တယ်လို့ဇန်နဝါရီလ18ရက်မှာ CDM ကတိကဆီယာမဒေါ်ရီအုံးကအသိပေးဆိုပါရယ်။တမွေးပညာကော်မတီကလေးခရိုင်လူသားစာနာမင်းကြီးမြို့နယ်Mobile Medical Team West Division တို့ပူးပေါင်းဖွင့်လှစ်တဲ့လေးချောင်းလက်နက်ကြီးမိုင်းဘေးအနေနဲ့ကာကွယ်ရေးအသိပညာပေးသင်တန်းကိုမင်းကြီးမြို့နယ်တွင်းရှိကျေးရွာတစ်ခုတွင်ကျင်းပခဲ့ရာသင်တန်းသားတရာဦးတက်ရောက်ခဲ့ပါတယ်လို့ဆိုပါတယ်။လက်ရှိမြေပြင်စာသင်ကျောင်းများစစ်ကောင်စီရဲ့ဘုံးတံဘေးကင်းရေးပုံခုချင်းများကိုလည်းတိစောက်ပေးလျက်ရှိပါတယ်ရှင်။နိုင်ငံတော်ကျန်းဖက်စီအုပ်စုကြောင့်အသက်18နှစ်အောက်ကလေးငယ်သေဆုံးမှုအရေအတွက်900နီးပါးရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်။နိုင်ငံရေးသားများကုညီဆောင်ရှောက်ရေးအသင်းမှကောက်ယူထားတဲ့တဲ့ရင်ချက်လက်တွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိနိုင်ငံတော်၌ကျန်းဖက်စီအုပ်စုကြောင့်အသက်18နှစ်အောက်ကလေးငယ်သေဆုံးမှုအရေအတွက်မှ2021ခုနှစ်တွင်101ဦး၊2022ခုနှစ်တွင်136ဦး2023ခုနှစ်တွင်208ဦးနဲ့2024ခုနှစ်တွင်248ဦးစုစုပေါင်း963ဦးရှိခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့တယ်လို့ဆိုပါရယ်။ဆိုမှာသေဆုံးမှုများနဲ့သေဆုံးရသည့်အကြောင်းရင်းတွေဖြင့်228ဦးမှာစေုပ်စုရဲ့လေးချောင်းဖြင့်တိုက်ခတ်မှုကြောင့်အများဆုံးသေဆုံးခဲ့ရပြီး209ဦးမှာလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်ဒုတိယအများဆုံးသေဆုံးခဲ့ကြရပါတယ်။2024ခုနှစ်ဒီဇင်ဘာလ30ရက်နေ့နေ့လယ်ပိုင်းအချိန်တွင်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ရိုးတရုတ်ခြေရွာကိုကျမစီအုပ်စုကလေးရည်နှစီးဖြင့်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်စေဘေးရှောင်နှစ်ဦးဖြစ်သောကုနောင်ကျေးရွာသားမောင်မျိုးစောထွန်း၊ဒန်ကိုကျေးရွာသူမတ်ဦးဆန်းရွယ်နဲ့ရိုးတရုတ်ကျေးရွာသူဒေါ်မတ်တာလာတို့သုံးဦးဟာဘုံစားထိမှန်သေဆုံးခဲ့ကြပြီးရိုးတရုတ်ကျေးရွာသားကိုလှဖြူနဲ့စံပြရက်ွက်နေအသက်9နှစ်ရွယ်မောင်မျိုးဟိန်အောင်တို့ဘုံစားထိမှန်တဲ့ရနဲ့စေကူတရံပို့ဆောင်နေစဉ်လမ်းခုလက်မှာသေဆုံးခဲ့ကြရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်ဆက်လက်ပြီး Rain တည်ဆူထားတဲ့လူချင်တာအမှန်တရားဆိုတဲ့တော်လိုင်းရင်တိတိချင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
see die kai ja yi de ni de lan ka gan be me yue bu ye bo ye dia go dia ni don pian ba da go da ne ku kan ma ga go ma ta nai bu ne ka ne pian wa she ma pi nei jin ya ken ma ze dan ju nya da paung song de ze
ဒေါတာရှင်များရှင်ဆလဗီရေဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
โนบาเบนาบุงนันพรังไรบุยเกมุตุงอิกซิสุคาอันหนุบฮาลิเคตขึ้นสู่มาตุงนิมหงยากาทักตุงเอนี่อาสงไงตุขยานีอาสุกามินตัมลุอาได้อูไม่ยามซิมไซเบลุลุอังซิมไซเบบายาบีมเบเคเอไม่อังลุงาพรังฮีอันนิมซิมเบลุที่ทั้งอังฮีนากาสกายขวาเอ็นยูจีโนลุมหอไข่ที่ทั้งปียังไงขยานีอาทุมนากาสามีลุซุนเซซาปูนอคานุงบุ้งอากาศเตียทังเงี้ยง่ายใครกักกินีมินดัมลูอาเซซาปูโนอันิมซุนไม่อยากซิมเบกีติลูซีทีเอฟมินตาทักปราปูโนเปรกินีไม่อังลุงอาพรังฮีอันิมซิมเบบุ้งติลูเปรกีอากักกินีตัวเวียคอมเนกอุมุงกาไม่อังลุงอาพรังฮีกันิมซิมเบซุนกอลูปีอังบุ้งฮัม မထွေလူမစင်းဆိုင်ပေပိုင်တီလူ CTF မင်တတ်ပန်ဆုံနောပက်ကီယာကာကီနီမင်တမ်လူအာအန်လူယူခန်းမလူမဲအနီလောဘေခောဘယာဌာနကဘီဘီယာကာကီအနီလောဘေဘယာဆွန်ပီရောက်ပြပေပိုင်တီလူ CTF မင်တတ်ထပ်ပြပေါ်နောပက်ကီနီမင်တမ်လူဆွန်ချင်းပရတာဟိုတုံအတငါ EE YDF YE ယာมงยอ PDF อักทุมนักตายินบอนอูลือควบคุมท้องให้ก็นึงมุกุลิกผือทิ้งขามกุยามันเพื่อปุ่งอันนี้ระเบวะกักกินีกัชินคูชันคออาศิบลำยามันดลีมักุยอันนิ่งคุมนักคนเฮสิการคออาบาเปอบังอภุเอ็นยูจียุงมโหขยาเอ็นยูจีโนเปิดกีติลือยามานองทางงตุคาฮาริกทุมเพื่อปุ่งทางอันนี้หัวกักกินีเป็กเสียดองเซนอิกยากุทนวยาเอกเสียเวกีเอ็นยูจียงขุดมิกเย่เป็กอุมาอันนี้หลบเบวายาเอ็นยูจีตมระตัวลาชิลานอข้อกุมท้องหิกนุมกุลิกผิวอาปุยลามาตุนอีลูอังโลตาอายามเทกวนาอหินาทังมูโลอากากินีเสกันขออาลุนักคนเฮาอาโซกะบอยุงเงสุนตัวกุมอักสุขะอุมงยามหออุลือบอยอุมนักตุนอีไว้ทิลูทังเวกียากากินีNUG sun yoi them sun ka raisat pekse sung gunban asin hang pukia ministry halikhung lui thukia ka kini khokum thongi gonum mukulim ha hin NUG aphu ping prang thung thai naga kumni tilu tamara no tukha akhum thu NUG boy thuna ka pekini NUG no rung am hona wai thun hin india pe naga kho manipura khong mekia kaki enugia kenga pdf mandali na bi sikain khwa puk thai mandui lu tungna tham de mai ti lu khokum thongi konum mukulik khu thingkha thumkim hupung thakpra kya kaki ni palewam lu the samim lu sun sesapu no tukha halik thum thum thanglunga khayong ka bai lu upthim rung meya doi ki ti lu mlu mai no pekeni ang hina mlu khona bung kawai lu simpro kya im vekaw lu pi khang ku alem alem ta kum hat ni tilu lu ma eno ani pen sun salin media thang hwa ka kini khayong no ku aya ga lo hamung mlu uma amsa thunung phung lon nga ka lu pi aya ka lo kona ta phum lau ina wai pi kung ga ti ki tilu ani pena ka kini sesapu no pale wam lu amthana khokumat asumung dukku wehalu ahiba khayong aya kalwa kakini sungai ki nuba bena ninya yerami
akum dulu bakhoa dekung anik ua maya pok lui tiki bungyan ya songtau ilu khangaklum tiku lemboy kini khomdekung anik u maya bungyane sun am yukuma aniprana kaki aklum akli apelep apulum angton aksak anghum tiareki ahine hin kukau echeulu adupsa ninheongpi poklui thikieni asuna phu hina kui seki songtok e angkhawaya atuilam humatwai thukini mdekung ani uwa manya poklui thiki bungyane hin athanung tuk avena athi thaya tuk avena thuna vekya kaki asuna thun naniwa phang yam singna ke naniya bumsi bai pokloi thikye sun ku naniya he khoi bing bing bai asune sun akduma pokulu yalem so thikuk sakho kini ku up e yang kho bungyan main naniya phung khak se yong pi naniyam thei bai na phu a ku aku e se ta athonung ta msingnake yamsinglu songiki khangung nanyak prawai
dikani ga ro di mya ne be radio and nuji ye season ni ko khitta yan na lai ba me shin myama san no chein mne 7 nai kwe ne nya 7 nai kwe a chein ni ma pyan le so pi cha ba so shin radio and nuji ko mne pa 7 nai kwe ma line to 16 meter 19.99 megahertz ne nya pa 7 nai kwe ma line to 25 meter 17.96 megahertz to ma ဒါရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါလိမ့်ရှင်အရေးတော်ပုံအောင်ရမည်